ထိုင်းနိုင်ငံရဲ့ဝန်ကြီးမစ္စတာကတ်ဆစ်ပီရောမ်နဲ့ UNHCR အကြီးအကဲမစ္စတာရေမွန်ဟောတို့တွေ့ဆုံခဲ့တဲ့အစည်းအဝေးဟာတနအီခန့်ကြာမြင့်ပါတယ်။ထိုင်းနိုင်ငံကိုလှည့်နေရောက်လာတဲ့ရိုဟင်ဂျာလူမျိုးအုပ်စုတွေတဲ့ထိုင်းနိုင်ငံတောင်ပိုင်းရင်းနှောင်းမြို့ကိုနောက်ဆုံးရောက်ပြီးအဖမ်းခံထားရတဲ့86ဦးကို UNHCR ကထိုင်းဆွေရစီမှာတွေ့ဆုံဝင်တောင်းထားတာပါ။ဒါနဲ့ပတ်သက်ပြီး UNHCR အကြီးအကဲမစ္စတာရေမွန်ဟောကအခုလိုပြောပါတယ်။
We are waiting for the formal reply, but I've received every indication that that is being looked at positively, and I expect that we will get a positive reply.
ဒီအစနဲ့ပတ်သက်ပြီးထိုင်းနိုင်ငံရဲ့ဝန်ကြီးဌာနကနေတရားဝင်အကြောင်းပြန်လာကိုစောင့်နေပါတယ်။အခုအနေထားမှာအပြုသဘောဆောင်တဲ့အခြေအနေတွေတွေ့ရတဲ့အတွက်အပြုသဘောဆောင်တဲ့အကြောင်းပြန်ချက်ကိုပဲရလိမ့်မယ်လို့မျှော်လင့်တဲ့အကြောင်းမစ္စတာဟောကပြောပြသွားတာပါ။UNHCR ကပန်ကြားချက်ကိုထိုင်းနိုင်ငံရဲ့ဝန်ကြီးဌာနနဲ့ထိုင်းမျိုးသားလူညုံရေးအဖွဲ့တွေကဒီကနေ့နေ့လည်းတွေ့ဆုံဆွေးနွေးဖို့ရှိတယ်လို့သိရပါတယ်။ဒီတော့တွေ့ထိုင်းနိုင်ငံရဲ့ဝန်ကြီးမစ္စတာကတ်ဆစ်ကကုလသမဂ္ဂဆိုင်ရာထိုင်းနိုင်ငံတန်မတ်ကြီးအနေနဲ့ဂျနီဗာကကုလသမဂ္ဂရုံးချုပ်မှာအခုရိုဟင်ဂျာလူမျိုးတွေရဲ့အရေးကိစ္စနဲ့ပတ်သက်ပြီးမြန်မာ၊ဘင်္ဂလားဒေ့ရှ်၊အင်ဒိုနီးရှား၊မလေးရှားစတဲ့နိုင်ငံကတန်မတ်ကြီးတွေနဲ့တွေ့ဆုံဆွေးနွေးဖို့မှာကြားထားပါတယ်။ပြီးခဲ့တဲ့သတင်းပတ်အတွင်းကလည်းထိုင်းနိုင်ငံဆိုင်ရာမြန်မာ၊အိန္ဒိယ၊ဘင်္ဂလားဒေ့ရှ်၊မလေးရှားနဲ့အင်ဒိုနီးရှားနိုင်ငံကတာမတ်ကြီးတွေကိုထိုင်းနိုင်ငံရဲ့ဝန်ကြီးဌာနကိုဖိတ်ခေါ်ပြီးဒီအရေးကိစ္စကိုဆွေးနွေးခဲ့ပါလေ။ထိုင်းနိုင်ငံအနေနဲ့အခုကိစ္စနဲ့ပတ်သက်လို့လာမယ့်ဖေဖော်ဝါရီလကုန်ကျင်းပမယ့်အာဆီယံထိပ်သီးညီလာခံနဲ့ဇူလိုင်လမှာကျင်းပမယ့် ARF အာရှလူညိုရေးညီလာခံမှာတင်ပြဆွေးနွေးမှာဖြစ်တယ်လို့ BIMSTEC နဲ့ IROC လို့ခေါ်တဲ့အိန္ဒိယသမုဒ္ဒရာဒေတာဆိုင်ရာပူးပေါင်းဆောင်ရွက်ရေးအစည်းအဝေးမှာလည်းတင်ပြဆွေးနွေးမယ်လို့ Mr. Kasik ကပြောပါတယ်။ရိုဟင်ဂျာလူမျိုးတွေရဲ့အရေးကိစ္စဟာဒေတာဆိုင်ရာအထူးကြည့်ပြတ်နေလို့ Mr. Rimohor ကထောက်ပြပါတယ်
။ Because the problems of movements of Rohingya people from North Rakhine State in Myanmar has a very strong
မြန်မာနိုင်ငံရခိုင်ပြည်နယ်မြောက်ပိုင်းကရိုဟင်ဂျာလူမျိုးတွေရဲ့သွာလာလှုပ်ရှားမှုတွေဟာဒေသဆိုင်ရာအဆင့်အထိကြီးကြီးမားမားကျယ်ပြန့်ပါတယ်။ဒီအတွက်ကြောင့်ဒေသဆိုင်ရာအဆင့်အထိဖြေရှင်းနိုင်ဖို့လိုတယ်လို့မစ္စတာဟောကပြောပါတယ်။ဒီတော့တွင်မြန်မာစစ်အစိုးရဘက်ကတော့ထိုင်းနိုင်ငံကိုလေရင်နဲ့ရောက်လာတဲ့ရိုဟင်ဂျာလူမျိုးတွေဟာမြန်မာနိုင်ငံကမဟုတ်ဘူးလို့အတီလင်းထုတ်ဖော်ညင်းဆိုပါတယ်။ထိုင်းနိုင်ငံဝန်ကြီးမစ္စတာကတ်ဆစ်ကတော့ရိုဟင်ဂျာလူမျိုးတွေဟာလူကုန်ကူးရောင်းဝယ်မှုတွေနဲ့တက်နွယ်နေတယ်လို့ပြောကြပါတယ်ဒါအပြင်အကြမ်းဖက်လုပ်ငန်းတွေမှာလည်းပါဝင်ပတ်သက်နေတာကြောင့်ထိုင်းနိုင်ငံရဲ့အမျိုးသားလုံခြုံရေးနဲ့အချုပ်အခြာအာဏာကိုထိခိုက်စေနိုင်တယ်လို့လည်းပြောပါတယ်မစ္စတာကတ်ဆစ်ဆက်ပြောပြတာကတော
့แต่วิธีการการร่วมมือนั้นมันก็จะต้องดูไว้กฎเกณฑ์ของไทยกฎเกณฑ์ระหว่างประเทศต่างๆเหล่านี้ด้วยจุดประสงค์อันเดียวกันว่าอัน
นี้มันโรฮิงญาလူမျိုးတွေရဲ့အရေးကိစ္စဟာလူသားချင်းကူညီရမယ့်အရေးဆိုတာထိုင်းနိုင်ငံအနေနဲ့လက်ခံပေမဲ့ထိုင်းနိုင်ငံရဲ့အမျိုးသားလူမျိုးရေးကိစ္စကလည်းရှိသေးတဲ့အကြောင်းထိုင်းနိုင်ငံနဲ့ UNHCR ကြားပူးပေါင်းဆောင်ရွက်ဖို့လိုသလိုရိုဟင်ဂျာလူမျိုးတွေလာတဲ့သက်ဆိုင်ရာနိုင်ငံတွေနဲ့လည်းပြဿနာကိုဖြေရှင်းဖို့လိုတယ်လို့ပြောပါတယ်။နိုင်ငံတကာအတိုင်းဝိုင်းအနေနဲ့မြန်မာနိုင်ငံနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတွေကထွက်ပြေးလာတဲ့ရိုဟင်ဂျာလူမျိုးတွေရဲ့နေရေးထိုင်ရေးအခြေအနေပိုပြီးကောင်းမွန်လာဖို့ဆောင်ရွက်ခွင့်ရှိတဲ့အကြောင်းလည်းမစ္စတာကတ်ဆစ်ကပြောပြသွားပါတယ်။
ก็เป็นเรื่องที่เราก็ต้องคุยกับรัฐบาลพม่าและเป็นเรื่องที่เราจะต้องพูดกันในกรอบต่างๆแล้วก็เป็น
ท้ายในงานนี้เนี่ยดิกิสาကိုမြန်မာအစိုးရနဲ့ဆွေးနွေးမှာဖြစ်တယ်လို့ UNHCR အနေနဲ့လည်းမြန်မာအစိုးရနဲ့ဆွေးနွေးမှာဖြစ်တဲ့အကြောင်းခေနဲ့ထွက်ပြေးလာတဲ့ VNN ဒုက္ခတဲ့အရေးဆောင်ရွက်တုံးကလို့ပဲအခုကိစ္စမှာလည်းထိုင်းနိုင်ငံအနေနဲ့အစီအစဉ်တွေချပြီးတခြားရေးဆွဲဆောင်ရွက်သွားနိုင်ရည်ရှိတဲ့အကြောင်းပြောကြားထားပါတယ်။ UNHCR အနေနဲ့အခုကိစ္စနဲ့ပတ်သက်ရင်သတင်းချက်လက်တွေကိုသတိထားတဲ့အကြောင်းမလိုအပ်ဘဲနားလည်မှုလွဲတာတွေဖြစ်နိုင်တဲ့အကြောင်းအခုကိစ္စဟာဒေသဆိုင်ရာနဲ့နိုင်ငံတကာအရေးကိစ္စဖြစ်တဲ့အတွက်သတိမှုတင်တဲ့အကြောင်းလည်း Mr. Kasik ကပြောကြားသွားပါတယ်ရှင်။